ီရေကောက်ပွဲမှာမဲပြတ်တဲ့အနိုင်ရထားတဲ့အရက်သားဆိုရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာရက်ပေါင်း53ရက်ကြာခဲ့ပါပြီ။တလာခွဲနီးပါးရှိလာတဲ့အာဏာသိမ်းထားတဲ့အချိန်တွင်မှအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်သေဆုံးခဲ့ရသူတွေကလည်းယာနဲ့ချီရှိလာပါပြီ။မတရားအနာသိမ်းလိုက်တဲ့လုပ်ရက်ပေါ်ကန့်ကွက်ဆန္ဒပြမှုတွေကတော့အကြမ်းဖက်ပစ်ခတ်မှုတွေကြမှာဆက်ပြီးတော့ရှိနေသေးပါအခြေခံလူတန်းစားတွေနဲ့အလုသမားအင်အားစုအများဆုံးနေထိုင်ရာလှိုင်းတရားမြို့နယ်ကတပိတ်တွေကိုမနေ့ကကစပြီးစစ်တပ်နဲ့ရဲအင်အားအများပြားသုံးပြီးလက်နက်ကိုင်တွေဘက်ကပစ်ခတ်အကြမ်းဖက်လာပါတော့တယ်ဒီပစ်ခတ်မှုတွေကြောင့်မနေ့ကတရက်ထဲမှာတင်သေဆုံးသူက50ဦးထက်မနည်းရှိခဲ့ပါတယ်သေးဆုံးသူတွေနဲ့ဒဏ်ရာရသူတွေကိုကယ်ထုတ်ပေးနေတဲ့လူမှုကူညီရေးအသင်းတွေကိုလည်းလက်နက်ကိုင်တွေဘက်ကတိုက်ခိုက်တာတွေရှိခဲ့ပါတယ်
။မနက်ကတော့ဒီဟိုလာဘော10:0017:00ဝန်းကျင်လောက်မှာတိတ်တိတ်မှာအောင်ရတရတော့မှာစေကအလုံးရင်းနဲ့ဆန္ဒပြတဲ့အဖွဲ့တွေဖြိုခွင်းပြီးတော့ရက်ကွက်တွေတွေဝင်ပြီးတဲ့လူတွေရက်ကွက်တွေလိုက်ဖမ်းနေတယ်။ကျွန်တော်တို့ကလည်းအခုဒီလူနာတဲလို့တော့ကျွန်တော်တို့ရက်ထားတယ်ကမနေ့ကလည်းကျွန်တော်တို့ဘက်ကလည်းနည်းနည်းထိတာတွေပြုရှိတယ်ကျက်ကတည်းကတော့ခုနှစ်နာရီလောက်ဆိုရင်တော့ဘယ်လိုပြောမလဲဟိုလောကအယူခြင်းပုံစံမျိုးပဲ။ဘုကလန်ဒီဘလန်တော့ကူတန်လို့မရတော့တဲ့အချိန်ရက်ွက်မှာနဘက်ကကင်းနေနေ။ညာတော့နီးကွက်ဈေးနာမှာ9:00ဈေးနာလောက်ကြီးဖြစ်နေတယ်ညာ။သူ6:00လောက်ပြေးအောင်မှမော9:00 7:00လောက်ကြီးဘယ်လိုပြင်းနေလဲလောကညင်းနေပြီပြင်းနေတာ။
အကြမ်းဖက်ပစ်ခတ်မှုတွေကြောင့်သေဆုံးသူနဲ့ဒဏ်ရာပြင်းထန်သူများခဲ့တဲ့လှိုင်းတရားမြို့နယ်ကိုလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေးချမ်းတရားရေးကိုပုံမှန်ထိအောင်ဆောင်ရွက်နိုင်ဖို့ဆိုတဲ့အကြောင်းပြချက်နဲ့စစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပါတယ်။စစ်အုပ်ချုပ်ရေးထုတ်ပြန်တဲ့အထက်မှာလှိုင်းတရားအပြင်ရွှေပြည်သာနဲ့မြောက်ကလာဒဂုံစိတ်ကမ်းမြို့နယ်အပါအဝင်တောင်ဒဂုံနဲ့မြောက်ဒဂုံတို့ကိုပါထပ်တိုးလိုက်ပါတယ်။မနေ့ကကြာဆုံးသူများခဲ့တဲ့လှိုင်းတရားမြို့နယ်ကိုဒီကနေ့မနက်မှလည်းမနက်အစောပိုင်းကတည်းကအင်အားသုံးဖြိုခွင်းတာတွေရှိခဲ့ပါတယ်။လက်နက်ကိုင်တွေရဲ့ပစ်ခတ်မှုကြောင့်ဒီကနေ့မှလည်းတေဆုံးသူနဲ့ဒဏ်ရာရသူတွေရှိပြီးသူတို့ကိုကယ်ထုတ်နိုင်မှုအခက်အခဲအတော်ရှိနေပါတယ်လို့လူမှုကူညီရေးအသင်းတစ်ဖွဲ့ကပြောပြပါတယ်
။ဒီမှာတွေကလည်းဖုန်းနဲ့ဆက်တာပဲကျွန်တော်တို့ကလည်းစိတ်မကောင်းအောင်လည်းဘာမှလုပ်ပြီးလို့မရဘူးဖြစ်နေတယ်။စိတ်မှလည်းသူတို့ကတရားပေါ်ကနေဝိုင်းလာတာလေစနိုက်ပါတွေနဲ့လမ်းပစ်နေတာအခုလူနာ2ယောက်3ယောက်ကလက်ရှိကြည်ရှိတာလေဒါကုန်းရွာထဲမှာထုတ်လို့မရဘူးဖြစ်နေတယ်ဗျ။အခုတို့ကလည်းအကူကြီးတောင်းတော့ကျွန်တော်တို့ကလည်းထုတ်ပေးလို့မရဘူးဗျ။အစိမ်မကောင်းတော့လေဘာမှလုပ်ပေးလို့မရဘူးဖြစ်နေတယ်။အဝေးကနေဆိုတော့လေသွားလို့မရတာ။မနေ့ကတော့မျိုးနဲ့ကြက်ချင်ကြီးကပြစ်ခံရတယ်ဗျ။ကျွန်တော်တို့လည်းတရင်ရတယ်ကျွန်တော်ကားကြီးလည်းမနေ့ကမှန်ကွဲတဲ့ကားကြီးကွဲအဲမှန်ကွဲတဲ့ကျွန်တော်တို့ရသရတော့လုပ်ပေးတယ်ဗျ။ဒီနေ့နေတာကတော့လုံးဝထွက်ပေါက်လို့မရတဲ့နေတာဖြစ်နေတယ်။ဘာမှလုပ်လို့မရဘူးသူသရဘဝကနေစီးသားတာဘယ်သူမှဝင်လာလို့မရဘူးဖြစ်နေတယ်။
ဒီကနေ့တိကျမှုကြောင့်တေဆုံးရသူဒဏ်ရာရသူစီးရင်အတိအကျကိုတော့မသိရသေးပါဘူး။ဆန္ဒပြလူတို့ကိုအကြမ်းဖက်ဖြိုခွဲမဲ့စစ်တပ်နဲ့ရဲအင်အားတွေရောက်မလာနိုင်မှုလှိုင်းတရားမြို့နယ်နဲ့ချိတ်ဆက်ထားတဲ့အောင်စရာဂျိုးတရားနဲ့ဘင်းနောက်တရားအနီးမှာတော့ရက်ွက်နေပြည်သူတွေဘက်ကအကာအယံနဲ့တားဆီးခဲ့ပေမဲ့ဓာရီကိုလက်နက်ကင်တွေဘက်ကမီးရှို့ဖျက်ဆီးခဲ့ပါတယ်။စစ်တပ်နဲ့ရဲတွေဘက်ကအတန်ဘုံရောဘတ်ဂျီနဲ့ကြီးစစ်တွေကိုအုံပြုပြီးတော့အကြမ်းကင်အကြမ်းဖက်နေသလိုပြည်သူတွေဘက်ကလည်းသူတို့လိုလားတဲ့ဒီမိုကရေစီရရှိရေးအာဏာရှင်စနစ်ပြတ်သုံးရေးတို့အတွက်ပြည်သူချင်းချင်းအင်အားသုံးပြီးဆက်လက်ဆောင်ရွက်နေကြပါလိမ့်ရှင်။